ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေကိုမတရားပြုကျင့်တာအပါအဝင်လုံခြုံရေးတပ်ဖွဲ့တွေကကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်မြန်မာစစ်တပ်အရာရှိတွေကိုအရေးယူပေးဖို့နိုင်ငံတကာလူခွင့်ရေးအဖွဲ့ဖြစ်တဲ့ Human Rights Watch HRW ကတိုက်တွန်းလိုက်ပါတယ်။မျက်မြင်တွေ့ခဲ့တဲ့သူတွေကိုတွေ့ဆုံမေးမြန်းထားတယ်လို့ဆိုတဲ့ဒီအဖွဲ့ရဲ့လေလာတွေ့ရှိချက်တွေအရပြီးခဲ့တဲ့နှစ်ကုန်ပိုင်းကနေ January လကာလအတွင်းမှာရိုဟင်ဂျာအမျိုးသမီးနဲ့မိန်းကလေးတွေမတရားပြုကျင့်ခံရတဲ့ဖြစ်ရပ်ပေါင်းက23ခုရှိတယ်လို့ဆိုပြီးတရားလွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးမှုတွေလှုပ်သွားဖို့လည်းတောင်းဆိုထားပါတယ်။ဆက်သွယ်မေးမြန်းထားတဲ့မက်ခင်ဖြူထွေးကပြောပြပေးပါအောင်ရှင်။
ဟုတ်ကဲ့ပါဒီအောက်တိုဘာလ9ရက်နေ့နောက်ပိုင်းဒီရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်တိုက်ခိုက်သူတွေကိုရှာဖွေနေနေတဲ့အနေဖြင့်ရှင်းလင်းမှုတွေအတွင်းမြန်မာစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေဟာရိုဟင်ဂျာမွတ်စလင်အမျိုးသမီးတွေနဲ့မိန်းကလေးငယ်တွေကိုအုပ်စုဖွဲ့မတရားပြုကျင့်တာအပါအဝင်လူမျိုးဆိုင်ရာစော်ကားနှောက်ယှက်တဲ့ဖြစ်ရပ်တွေအများအပြားရှိခဲ့တဲ့အကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာလူခွင့်ရေးအဖွဲ့တွေကဝေဖန်ပြောဆိုခဲ့ကြတာပါဒီလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့မျက်မြင်တွေ့ခဲ့တဲ့သူတွေကိုတွေ့ဆုံမေးမြန်းခဲ့တာမှာပြီးခဲ့တဲ့နှစ်ဒီဇင်ဘာလကနေဒီနှစ်ဇန်နဝါရီလအတွင်းရိုဟင်ဂျာအမျိုးသမီးနဲ့မိန်းကလေးငယ်တွေမတရားပြုကျင့်ခံရတဲ့ဖြစ်ရပ်ပေါင်း28ခုရှိခဲ့တဲ့အကြောင်းနယူးယောက်မြို့အခြေစိုက်နိုင်ငံတကာလူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကပြောပါတယ
် We found 28 incidents of rape, gang rape and other types of sexual assault that
အမျိုးသမီးနဲ့အသက်23နှစ်အရွယ်အထိပါပါတဲ့မိန်းကလေးငယ်တွေကိုတဦးချင်းရောအုပ်စုဖွဲ့ပါမတရားပြုကျင့်တာနဲ့တခြားလိမ်မိုင်းဆိုင်ရာထိပါတဲ့လုပ်ရပ်ပေါင်း28ခုကျွန်မတို့တွေ့ခဲ့ရပါတယ်။မြမစစ်သားတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကစနစ်တကျစီစဉ်ကျူးလွန်ခဲ့ပုံရတယ်ဆိုတာကိုလည်းကျွန်မတို့တွေ့ခဲ့ပါတယ်။သူတို့တွေကကြေးရွာတွေထဲကိုဝင်အမျိုးသားတွေကိုတတ်အမျိုးသမီးတွေကိုတီးခြားခွဲထုတ်ပြီးတော့တဦးချင်းဒါမှမဟုတ်အုပ်စုဖွဲ့ပြီးမတရားပြုကျင့်ကြတာပါ။တချို့ဖြစ်ရပ်တွေမှာတော့အမျိုးသားအမျိုးသမီးတွေအားလုံးကိုတနေရာလေးကိုခေါ်ပြီးတော့မှအမျိုးသမီးတွေကိုတတ်တတ်တနေရာခွဲထုတ်ပြီးတော့အုပ်စုဖွဲ့မတရားကျင့်တဲ့ဖြစ်ရပ်တွေကိုတွေ့ခဲ့ရတာပါရှင်
။ဒါတော့ဒီလူခွင့်ရေးအဖွဲ့ Human Rights Watch ရဲ့ပြောခွင့်ရဖရီယန်ကာမိုတာဖာတီပြောသွားတာပါ။နိုင်ငံတကာလူခွင့်ရေးအဖွဲ့တွေရဲ့အခုလိုဆွဆွဲပြောဆိုချက်တွေနဲ့ပတ်သက်လို့မြန်မာအစိုးရကတော့မဟုတ်မှန်တဲ့အကြောင်းအစဉ်တစိုက်ညှင်းဆိုခဲ့တာပါ။ဒီဆွဆွဲချက်တွေနဲ့ပတ်သက်ပြီးတော့ခိုင်မာတဲ့သက်သေအထောက်အထားတွေရှိရင်သူတို့ကိုပြောဖို့ကိုလည်းမြန်မာအစိုးရဘက်ကပြောဆိုထားပါတယ်။မြန်မာဆိုရစုံစမ်းစစ်ဆေးရေးကော်မရှင်ဘက်ကပတရားပြုကျင့်ခံရတဲ့အမျိုးသမီးနှစ်ဦးကိုပေးပြန်ထားတဲ့ရုပ်သံဖိုင်နဲ့ပတ်သက်ပြီးတော့လည်းကော်မရှင်ရဲ့မျှတမှုအပေါ်မှာ Human Rights Watch အဖွဲ့ကမေးခွန်းထုတ်ပါတယ်။လူမျိုးစင်ရပတရားပြုကျင့်ခံရသူတွေကိုမေးမြန်းရမှာလိုက်နာသင့်တဲ့နိုင်ငံတကာစံနှုန်းတွေနဲ့အညီလိုက်နာခြင်းမရှိဘဲသူတို့လိုရာကိုရအောင်ဖိအားပေးမေးမြန်းတာတွေလုပ်ခဲ့တယ်လို့ Human Rights Watch အဖွဲ့ကဝေဖန်တာပါ။ဒီခါပြည်တော်အတွင်းချက်ထမှုတွေနဲ့ပတ်သက်လို့တီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်သွားဖို့အရေးကြီးတယ်ဆိုတာကိုလည်း Human Rights Watch အဖွဲ့ပြောခွင့်ရအမျိုးသမီး Priyanka Mutrapathy ကပြောပါတယ
် Human Rights Watch at this point feels that there's no other way to appropriately address this situation
ရခိုင်ပြည်နယ်တွင်းကအကြမ်းဖက်မှုတွေနဲ့ပတ်သက်လို့တီးခြားလွတ်လပ်တဲ့နိုင်ငံတကာလူခွင့်ရေးစုံစမ်းစစ်ဆေးမှုတွေကိုလှုပ်ဆောင်ပြီးတော့ကင်တွယ်ဖြစ်ရှင်းမှရလိမ့်မယ်လို့ကျမတို့ယူဆပါတယ်ဒီလိုနိုင်ငံတကာစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်ခွင့်ပြုဖို့မြန်မာအစိုးရကိုကျမတို့တောင်းဆိုပါတယ်ဒါအပြင်မြန်မာစစ်တပ်အနေနဲ့သူတို့တပ်ဖွဲ့ဝင်တွေရဲ့မတရားပြုကျင့်မှုတွေအကြမ်းဖက်မှုတွေနဲ့ပတ်သက်လို့တတိပေးခံရတာတွေရှိပါတယ်ဒါကြောင့်မြန်မာစစ်တပ်ကိုယ်တိုင်ကခုံရုံးဖွဲ့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်ပြီးအပြစ်ကျူးလွန်သူတွေကိုဖော်ထုတ်အပြစ်ပေးဖို့လိုပါတယ်ဒါမှသာနောက်ထပ်ဒီလိုလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေမဖြစ်အောင်ကာကွယ်နိုင်ပါလိမ့်မယ်
ဒီတော့တွေ့ပါပဲရခိုင်ပြည်နယ်အတွင်းအချမ်းဖတ်မှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးကလည်းတိတ်မကြခင်တော့ကပဲအစိကစားတစောင်းထုတ်ပြန်ခဲ့တာမှာမြန်မာအစိုးရရဲ့နယ်မြေရှင်းလင်းမှုတွေအတွင်းရိုဟင်ဂျာအမျိုးသမီးနဲ့မိန်းကလေးငယ်100+မတရားပြုကျင့်တာဒါမှမဟုတ်လို့ရှိရင်လည်းဒီလိမ်ပိုင်းဆိုင်ရာစော်ကားခံရတာတွေရှိခဲ့တဲ့အကြောင်းကိုဖော်ပြထားပါတယ်ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးဇာအီဒ်ဟူစိန်ကိုရိုင်ကလည်းဒီရခိုင်ပြည်နယ်အတွင်းမွတ်စလင်တွေအခုလိုကျေးပန်းနှိပ်စက်ခရတာနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့သတင်းပတ်ကုန်တုန်းကဒေါက်တာဆန်းစုကြည်နဲ့ဖုန်းကနေတဆင့်တိုက်ရိုက်ပြောဆိုခဲ့ပါတယ်။ဒီဖြစ်ပျက်တွေကိုအစိုးရအနေနဲ့စုံစမ်းစစ်ဆေးသွားမယ်လို့ဒေါက်တာဆန်းစုကြည်ကသူ့ကိုပြန်ပြီးပြောခဲ့တဲ့အကြောင်းကိုလည်းဒီကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးဇာအီဒ်ဟူစိန်ကပြန်ပြောထားပါတယ်ရှင်။